ကညာနိုင်ငံရဲ့အရှေ့မြောက်ပိုင်းမှာဒီကနေ့အစောပိုင်းလူ36ယောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုဖြစ်ပွားပြီး나이ပိုင်းအတွင်းမှာပဲပြည်ထရေးဝန်ကြီးနဲ့ရဲချုပ်တို့နေရာမှာလူသစ်ခတ်အကြောင်းကညာသမရဦးဟရုကညာတာကကြေညာပါတယ်။ပြည်ထရေးဝန်ကြီးဂျိုးဆက်အိုလူလန်ကူနေရာကိုလူသစ်ခတ်အပ်ပြီးတော့ရဲချုပ်ဒေးဗစ်ကီမာယိုစီကနေပြီးတော့လည်းနှုတ်ထွက်စာလက်ခံရရှိပြီးပြီလို့သမရကညာတာကကြေညာသွားတာပါ။Islamic အစွန်ရောက်တွေကတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်နေတာကိုမတားဆီးနိုင်လို့ဆိုပြီးတော့သူတို့နှစ်ဦးလုံးဝေဖန်ခံနေရတာပါ။အခုလိုမဖြစ်ခင်နိုင်ပိုင်းကပဲနိုင်ငံရဲ့အရှေ့မြောက်ပိုင်းမှာလူ36ယောက်တေဆုံးခဲ့ရတဲ့ဒီကနေ့အစောပိုင်းတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ Somalia စစ်သေးကြောအဖွဲ့ Al Shabaab ကပြောပါရယ်။ Mandarin မြို့နားကကြောက်ချင်းတစ်ခုနားမှာတိုက်ခိုက်မှုဖြစ်ပွားတာပါ။အလုသမားတွေသူတို့ရဲ့တဲတွေမှာအိပ်ပျော်နေတဲ့အချိန်မှာတနက်သမားကပြစ်ခတ်တိုက်ခိုက်တာလို့မျက်မြင်သက်သေတွေကပြောပါရယ်။အခုတိုက်ခိုက်မှုဖြစ်တဲ့ဒေသမှာပဲအရင်လတုန်းက El Shabaab တနက်သမားတွေရဲ့ပြစ်ခတ်မှုကြောင့်လူ28ယောက်သေဆုံးခဲ့ရပါတယ်။ Somalia နိုင်ငံမှာတိုက်ခိုက်ဖို့ကညာကနေတပ်ဖွဲ့တွေစေလွတ်တဲ့ပုံမှာတိုက်ခတ်တဲ့အနေနဲ့အခုလိုတိုက်ခိုက်တာဖြစ်တယ်လို့ El Shabaab ကပြောပါရယ်ရှင်။